ဒုတိယကမ္ဘာစစ်အတွင်းဂျမနာစီရီလက်ထဲကပြင်သစ်နဲ့ဥရောပကိုလွတ်မြောက်စေခဲ့တဲ့ဒီဒေးကန်တက်တိုက်ပွဲဆင်နွှဲခဲ့တဲ့89နှစ်မြောက်အထိမ်းအမှတ်အခမ်းအနားအတော်များများကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားပါတယ်1944ခုနှစ်ဇွန်လ6ရက်နေ့ကမဟာမိတ်တပ်ဖွဲ့ဝင်3000ခွဲကျော်လောက်လျှို့ဝှက်နာမည်ပေးထားတဲ့ကမ်းခြေတွေမှာတိုက်ခိုက်ရေးလေသင်္ဘော9000နဲ့ကမ်းတက်တိုက်ပွဲကိုဆင်နွှဲခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ခရီးသွားလာရေးကန့်သတ်မှုတွေပြတ်ထန်းခဲ့တဲ့အတွက်အမေရိကန်၊ဗြိတိန်နဲ့ကနေဒါနိုင်ငံကစစ်ပြန်ကြီးတွေနဲ့ကြာဆုံးစစ်သည်တွေရဲ့မိသားစုတွေဟာပြင်သစ်ကိုမသွားနိုင်တာနှစ်နှစ်ရှိပြီဖြစ်ပါတယ်ကယောဂကုဆတ်မှုတွေကြောင့်အခမ်းအနားအတော်များများကိုပယ်ဖျက်ခဲ့ပြီးတရားဝင်အခမ်းအနားတွေဟာလည်းလူနည်းနည်းလေးနဲ့ကန့်သက်ပြီးတော့အထူးဧည့်သည်တွေဖိတ်ကြားပြီးတော့ကျင်းပခဲ့တာပါဒေသခံအတော်များများကတော့ဒီသတင်းဘက်ကုံနှစ်ပတ်လည်အခမ်းအနားတွေမှာလူမျိုးရေးအတွက်တိုက်ပွဲဝင်ပြီးခဲ့သူတွေကိုဂုဏ်ပြုပြီးတော့အောက်မေ့ပွဲအထိမ်းအမှတ်နေရာတွေကိုတွားရောက်ခဲ့ကြပါတယ်ဒုတိယကမ္ဘာစစ် Normandy ကမ်းခြေဒီဒီကန့်တက်တိုက်ပွဲမှာမဟာမိတ်တပ်ဖွဲ့ဝင် 4,414 ဦးကြဆုံးခဲ့ပြီးဒီထဲမှာအမေရိကန်တပ်ဖွဲ့ဝင် 2,500 တယောက်ပါဝင်ပါတယ်။ဒီတိုက်ပွဲအတွင်းမှာဒဏ်ရာရသူက 9,000 လောက်ရှိပါတယ်။ဂျာမနီဘက်မှလည်းလူထောင်နဲ့ချီပြီးတော့သေဆုံးဒဏ်ရာရခဲ့ပါတယ်ရှင်။